အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးတိုးတက်လာမှုအရေးလက္ခဏာတွေနဲ့လက်တလောအကြဆုံးကတော့အမေရိကန်ထိပ်တန်းဘတ်စကတ်ဘောအမျိုးသားနဲ့အမျိုးသမီးအသင်းတို့ကအမေရိကန်နိုင်ငံခြားရေးဌာနနဲ့ပူးတွဲပြီးမြန်မာနိုင်ငံကိုဘတ်စကတ်ဘောချစ်ကြည်ရေးအဖွဲ့ဆီလွတ်မှာဖြစ်တယ်လို့ကြေညာလိုက်တာပါ။ဩဂတ်စ်လ26ရက်ဒီတနင်္ဂနွေနေ့မြန်မာနိုင်ငံကိုစရောက်မယ်အဲ့ဒီအဖွဲ့ဟာမြန်မာလူငယ်တွေရဲ့ဘတ်စကတ်ဘောကစားနည်းအရည်အသွေးကိုမြှင့်တင်ပေးဖို့ရည်ရွယ်တယ်လို့ပြောပါတယ်။အကြောင်းစုံကိုတော့ဒေါ်လတ်လတန်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့။အမေရိကန်နိုင်ငံခြားရေးဌာနလေးအောက်ရှိပညာရေးနဲ့ယဉ်ကျေးမှုဌာနနဲ့ပူးတွဲပြီး NBA အမေရိကန်မြို့သားဘတ်စကတ်ဘောအသင်းနဲ့WNBA အမေရိကန်အမျိုးသမီးဘတ်စကတ်ဘောအသင်းတို့ကပထမဦးဆုံးအဖြစ်မြန်မာနိုင်ငံနဲ့အားကစားချစ်ကြည်ရေးအစီအစဉ်ကိုအခုလိုဆီလွတ်တာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရ Charlotte Bobcats အသင်း Trading Manager ဖြစ်တဲ့ Richard Chu UNBA အမျိုးသမီးဘတ်စကတ်ဘောအားကစားသမားဟောင်း Allison Feaster Los Angeles Lakers အသင်းနီးပြလည်းဖြစ် NBA အားကစားသမားဟောင်းတူလည်းဖြစ်တဲ့ Darvin Ham အပြင် NBA အားကစားသမားဟောင်း Marty Colondo ပါဝင်ကြမှာဖြစ်ပြီးသူတို့ဖွဲ့ဟာရန်ကုန်ကိုဩဂုတ်လ26ရက်နေ့ကနေ31ရက်နေ့အထိလာရောက်မှာဖြစ်ပါတယ်။အဲ့ဒီ6ရက်ကြာခီးစဉ်တွင်သူတို့တွေဟာမြန်မာလူငယ်တွေနဲ့တွေ့ဆုံပြီးအားကစားမြင့်တင်ရေးအတွက်ဆောင်ရွက်ဖို့ရှိပါတယ်။မြန်မာအားကစားနှင့်ကာယပညာဝန်ကြီးဌာနအပြင်မြန်မာဘတ်စကတ်ဘောဖက်ဒရေးရှင်းတို့နဲ့ပူးတွဲပြီးဘတ်စကတ်ဘောသင်တန်းတွေကိုရန်ကုန်တွင်ရှိတချို့ကျောင်းတွေနဲ့အားကစားယူတွေမှာပို့ချပေးဖို့ရှိပါတယ်။ဒါ့အပြင်အပြန်လှန်အဖြစ်မြန်မာချင်းလုံးပညာကိုလည်းသူတို့ကလည်လာသွားမှာဖြစ်ပါတယ်။ခုလိုအမေရိကန်နိုင်ငံခြားရေးဌာနရဲ့အားကစားချစ်ကြည်ရေးအစီအစဉ်မှာလက်ရှိနဲ့ရခင်အားကစားသမားတွေနီးပြတွေပါဝင်ကြတာဖြစ်ပါတယ်။ဒီချိန်ကိုယ်စားလှယ်ဖွဲ့ကိုဆီလက်မှုဟာပထမဦးဆုံးချိန်ဖြစ်ပေမဲ့လို့လည်းလွန်ခဲ့တဲ့နှစ်90ကျော်ကနိုင်ငံဆက်ဆံရေးကောင်းမွန်စဉ်ကလည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့အစီအစဉ်ရအားကစားနီးပြတွေတဦးချင်းလာရောက်တင်ဒန်းတွေပို့ချမှုရှိခဲ့တာဖြစ်ပါတယ်။မြမလက်ရွေးစဉ်တက်နစ်ကစားသမားတဦးလည်းဖြစ်တက္ကသိုလ်ဘောလုံးသမားတဦးလည်းဖြစ်ခဲ့တဲ့ဥထုံအောင်ကိုမြေကြည့်ခဲ့ပါလေ
အခုလူအားကစားအစီအစဉ်ဖလှယ်တဲ့အစဉ်အလာရှိပါတယ်အရင်မြန်မာပြည်နဲ့အမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တက္ကသိုလ်မှာရှိစဉ်တုန်းက1952ခုနှစ်ကနေ1959ခုနှစ်ပေါ်တယ်အဲ့ဒီကြားမှာအမေရိကန်နိုင်ငံယာယီဌာနကမကထာလုပ်ပြီးတော့တက်နစ်နိပြဆရာတူကိုလွှတ်ပေးလိုက်ပါတယ်။အဲ့ဒီပုဂ္ဂိုလ်ကတော့ဒေါက်တာဒေးဗ်လူးဝစ်ဖြစ်ပါတယ်။ကျွန်တော်တို့တက္ကသိုလ်မှာလာပြပါတယ်။ဒါရင်မဟုတ်သေးဘူး။ Fulbright ဆိုတဲ့ exchange ကသူလာတာပါ။မြန်မာလူငယ်များအတွက်ကိုလည်းသူသွန်သင်ပေးခဲ့ပါတယ်။အဲ့ဒါနဲ့မကလေးပါပြေခုံပြင်းနဲ့ပတ်သက်လို့လည်းနီးပြဆရာတူကိုဆေးလွှတ်ခဲ့ပါတယ်။ကျွန်တော်နှစ်တော်မှမမိပါဘူး။နောက်ပြီးတော့ Diving Thoma Olympic Champion ဟောင်း Semi Lee ကိုလွှတ်ခဲ့ပါတယ်။သူက1948ခုနှစ်1952ခုနှစ်မှာရွှေစိမ့်ရခဲ့တဲ့ဒိုင်မင်းထိုးသမားကိုသူတို့ဆေးလွှတ်ခဲ့ပါတယ်။နောက်ပြီးတော့တင်းနစ်မှာပဲ Davis Cup အသင်းဆိုတာရှိပါတယ်။အဲ့ဒီအသင်းကအာရှတခွင်ကိုသွားရရတဲ့အခါမှာမြန်မာနိုင်ငံကိုဝင်ခဲ့ပါတယ်။သူတို့မြန်မာအကစားသမားတွေနဲ့ကစားပြခဲ့ပါတယ်
။အမေရိကန်နိုင်ငံခြားရေးဌာနအနေနဲ့ပညာရေးပိုင်းမှာလည်းမြန်မာနိုင်ငံနဲ့ Fulbright ပညာတော်သင်စုချီးမြှင့်တဲ့အစီအစဉ်ရှိသလိုမနေ့ကလည်းမြန်မာလူငယ်ခေါင်းဆောင်မှုတင်နန်းကိုနိုင်ငံခြားရေးဌာနမှမြန်မာလူငယ်တစုတွေကျင်းပပေးခဲ့တာလည်းဖြစ်ပါတယ်။အခုအားကစားချစ်ကြည်ရေးအဖွဲ့ရန်ကုန်ကိုဆက်ရောက်တဲ့ဩဂုတ်လ26ရက်နေ့ညနေ4နာရီမှတော်ဝင်လမ်းရှိ American Center မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတယ်လို့လည်းသိရပါတယ်ရှင်။